ကရင်ပြည်နယ်ဖအံကော့ကရိတ်နဲ့မကိုးတိုင်းနဲ့ကပ်နေတဲ့ကြောက်ကြီးတနင်္လာရီတိုင်းဒဝဲနဲ့ကက်လျက်ရှိနေတဲ့မြို့နယ်တွေမှာထောင်နဲ့ချီရှိတဲ့လူစန္ဒပြပွဲတွေရှိနေပြီးမြို့ပေါ်လမ်းမကြီးတွေကိုတက်လို့မရအောင်တားဆီးပိတ်ဆို့မှုတွေရှိနေကြောင်းကရင်သတင်းစင်ရဲ့အမှုဆောင်အက်ဒီတာချုပ်နန်းဖောကေကပြောပြပါတယ်
။ဟိုဟာကော့ကရိတ်မြောက်ဒီတော့အာဆတ်လမ်းမရှိရလား။အဲ့ဒါလမ်းကျောတစ်ခက်တစ်ချက်ဆိုတာကော့ကရိတ်ချောင်းပိုင်းပေါ့။ကော့ကရိတ်ချောင်းမှာဆိုရှင်တော့လမ်းမတန်းဟိုဘက်တစ်ဖက်ကမြို့တွေကိုကော့ကရိတ်ဟိုတယ်မပြေဖို့လည်းသဘောမျိုးတော့ဒီအဲဒီနေရာလေးတော့တားဖောက်နေတာရှိတယ်ပေါ့လေ။ဖောက်နေတာကတော့ဒီမနက်ကဘောနာရှိမဲ့ချောင်းကမြောက်ဒီမြို့နယ်လို့ပြောအောင်။အဲ့ဒီဘက်ကဒီသားခံနေရတော့သူတို့ကနေပြောအတိအကျပြီးရတာကတော့တနေရာပေါ့နော်ဒီလေးကိကောမရောက်ခင်တနေရာမှာလည်းတင်းနဲ့အဲ့ဒီရဲတွေစကားတွေလို့ဆိုရင်လူကြီးတက်ဖွဲ့ရှိတာဟိုရဲနဲ့စကားတွေပါဝင်တဲ့အဲ့လိုမျိုးကြီးဟိုတက်ဖွဲ့နေရာရောက်တဲ့ခါကျတော့လည်းအဲ့လိုမျိုးနဲ့တားဆီးခံရတယ်။ဘာမှတော့ဟိုအစမ်းချက်မှုကြီးသူခွဲတာတွေတော့မရှိတော့မရှိတော့တားဆီးခံရမျိုးရှိတယ်ဆိုတော့သူတို့ကဆက်သွားတယ်။ကြောက်ကြီးမျိုးနဲ့ထဲမှာရှိတဲ့ကျေးရွာအုပ်စု9စုပေါ့နော်အဲ့ဒီအုပ်စု9စုထဲမှာရွာပေါင်း20လောက်ကဒီကခံပြီးပေါ့နော်အဲ့ဒီကခံနေရအဲ့ဒါကနထုတ်ပေါ်လေသူတို့သူ့ဘောင်းကြီးတက်ကတော့ခမန်းကြီးကတော့3000မီလာလောက်ပေါ့နော်သူကအဲ့ဒါနေရောရွာသူတို့ရွာဒီကနေပြီးတော့မြို့ပေါ်ပေါ့တောက်ကြီးမြို့ပေါ်ကိုသူတို့ချစ်တဲ့ကနပြောင်းလို့ပြတော့လာတဲ့ခါကျတော့ဟိုအဟန့်တာတော့တုံ့ပေါ့နော်အဲ့ဒါကြောင့်သူတို့ကမြို့ပေါ်တော့မတက်တော့ဘူးနဲ့သူတို့လူစုက
တနင်္လာရီတိုင်းနဲ့နေတဲ့နေရာမှာတော့မနေ့ကဆန္ဒပြပွဲကိုလက်နက်ကင်ထားတဲ့ KNU တပ်သားတွေကရှိကနေဥဆောင်ပြီးထွက်ပေးနေတာတွေရှိရလို့လဲဆိုပါတယ်
။ဟိုရွာသားတွေရည်ရွယ်ရှိရဟုတ်ကွနဲ့ဒီKNU ဘက်ကဟိုနေပြီးတော့တက်မလေးရှင်းမတည်ရအဲ့မှာယူနီဖောင်းနဲ့မနက်ယူနီဖောင်းအနေနဲ့အရှိကနေပြီးတော့ဟိုကပြင်သွားထားနေပြီးတာမျိုးလေးတွေပေါ့။တဘောကတော့အရှိနဲ့ပေးပေါ့နော်။အဲ့လိုမျိုးလေးတွေတော့ဟိုကတ်လုပ်ပြီးတဲ့သဘောမျိုးနဲ့ပါဝင်နေတာမျိုးတော့တွေ့ရ
ပြင်ပြင်းနဲ့အတွင်းမှာဆန္ဒပြပွဲတွေတာမကစစ်တပ်တွေထိန်းချုပ်ရာနေရာတချို့မှာလည်းလက်နက်ကြီးကြတာတွေရှိတယ်လို့လည်းဒေသခံတွေစီကသိရကြောင်းကိုလည်းပြောပြပါဗျ။ဟိ
ုဟာစစ်တပ်နှစ်တောင်ရည်လေးလားအဲ့ဒီဝင်တဲ့ဟိုလည်းလက်နက်ကြီးကြတယ်လို့တော့အဲ့လိုမျိုးပေါ့နော်ဟိုစမနေကန်လက်တိုင်လာမျိုးရှိရအဲ့လိုမျိုးတွေတော့ပြောတာရှိရတော့နည်းနည်းတော့အတိအကျပြုနိုင်သေးသူရှိတာစစ်တပ်ဝင်နေအခုမြန်ကလေးပြည်တိုင်းစစ်ရုံရလည်းဥပိုင်ရနေပဲဟိုဟာဆိုတော့အဲ့ဒါလည်းရှိတယ်ပေါ့နော်မြန်ကလေးဘက်မှာကတော့ပန်နောက်ဘက်ကန်မြန်ကလေးဘက်မှာတော့စစ်တပ်နေရာတွေရှိရလေ
ကရင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့အပြစ်ခတ်ရဲထားတဲ့ကရင်လက်နက်ကိုင်တွေရှိတာကြောင့်ထိတိုက်တွေ့မှုတွေမဖြစ်အောင်အတက်နိုင်ဆုံးပြစ်ခတ်မှုတွေမဖြစ်အောင်စစ်တပ်ဘက်ကညှိနှိုင်းလာတယ်ရှိတယ်လို့လဲဆိုပါတယ်လက်ရှိမှာတော့စစ်ကောင်စီအုပ်ချုပ်နေတဲ့ကာလအတွင်းကရင်ပြည်နယ်မှာပြစ်ခတ်မှုဖမ်းဆီးမှုတွေအနည်းငယ်သာရှိပေမဲ့တေဆုံးတာမျိုးတွေတော့မရှိသေးပါဘူးရှင်